ဘင်္ဂလားဒေ့ရှ်ရောက်တိုင်းနဲ့ချီရဲ့ရိန်ဂျာတွေကိုပြန်လည်လက်ခံဖို့အသင့်ရှိတဲ့အကြောင်းမြန်မာဆွေရကပြောဆိုထားပေမဲ့လက်တွေမှာပြင်ဆင်မှုတွေဟာလုံလောက်မှုမရှိကြောင်းဩစတြေးလျခြေဆိုင်သုတေသနအဖွဲ့တစ်ခုကဂျေရုတပ်ပုံထောက်ထားရင်းနဲ့ပြောဆိုလိုက်ပါတယ်မြန်မာတာဝန်ရှိသူတွေကဒုက္ခသည်တွေကိုပြန်လည်နေရာချထားပေးဖို့ကတိပေးထားပေမဲ့ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေလုပ်ကွက်နေတဲ့အရေးလက္ခဏာမတွေ့ရတယ်လို့တချို့ဒေသတွေမှာအရက်ဖက်အဆောက်အဦတွေဖြည့်ဆည်းခံရတယ်ရှိနေစေဖြစ်ကြောင်းဩစတြေးလျမဟာဗျူဟာမူဝါဒရေးရဌာန ASPN ကမနေ့နောက်ပိုင်းထုတ်ပြန်တဲ့စီရင်ခန့်စာမှာဖော်ပြခဲ့တာပါပြည်ကနေကနေဒီနေ့ထဲအထိလူနေရက်တွေဆက်လက်ဖြည့်ဆည်းခံရတွေကိုဂျေရုတပ်ပုံတွေကိုဆက်စစ်လေ့လာချက်တွေအရတွေ့ရှိခဲ့ရပြီးဒါဒုက္ခတွေတွေတိတ်ခါရှိရှိဘေးရန်တွေကင်းကင်းနေရက်ပြောင်းနေမှုမြမဆွေကပေးထားတဲ့ခရီးပေါ်မိကုန်းထုတ်เสียဖြစ်နေရတဲ့အကြောင်းလဲအစီရင်ခံစာပြည့်စုံသူတူဖြစ်တဲ့နေသန်ရဆာကပြောပါတယ်2019ခုနှစ်ကဆက်လို့ရခိုင်ပြည်နယ်မှာလုံခြုံရေးအတွက်တိုးချဲ့မှုတွေတွေ့ခဲ့ရပြီးတချို့ကရိုဟင်ဂျာတွေနေထိုင်ရနေရာတွေမှာစစ်စခန်းတွေလို့ယူဆရတဲ့အဆောက်အဦ6ခုကိုတွေ့ရကြောင်းလဲ ESPN ရဲ့အစီရင်ခံစာမှာဖော်ပြထားတာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံတဲ့မြန်မာဆွေကတော့ဒုက္ခတွေတွေကိုစစ်စစ်ပြီးပြန်လည်လက်ခံမှုအသိရှိနေကြောင်းနဲ့ဘင်္ဂလားဒေ့ရှ်ပြည်သူ့ကအေဂျင်စီတွေနဲ့လည်းတရားသဘောတူညီချက်တွေရေးထိုးထားတဲ့အကြောင်းပြောဆိုထားပါတယ်မြန်မာနိုင်ငံနဲ့ဖွဲ့ဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအတင်အာဆီယံရဲ့ကပ်ဘေးတံစီမံခန့်ခွဲရေးဌာနကပြုစုတဲ့အစီရင်ခံစာတစ်စောင်မှာတော့ဒုက္ခတွေစနစ်တကျနဲ့နေရပြောင်းနေရေးမြန်မာဆွေရဲ့ကျူးပန်းမှုတွေကိုချီးကျူးထားတာပါဒါမှလည်းကုလသမဂ္ဂတာဝန်ရှိသူတွေကတော့ရခိုင်ပြည်နယ်ကအခြေအနေဟာဒုက္ခတွေနေရပြောင်းနေလောက်အဆင်သင့်မဖြစ်သေးတဲ့အကြောင်းပြောဆိုထားကြပါတယ်